ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့ပွဲကုန်းတည့်ရက်ကွက်မှာမနေ့ညတုန်းကလက်နက်ကြီးကြလို့အရက်သားပြည်သူတို့အသက်ဆုံးခဲ့ရတယ်လို့မြို့ခံပြည်သူတို့ကပြောပြပါရတယ်။ညောင်ဝိုင်းရက်ကွက်မှာတိုက်ပွဲဖြစ်ပြီးတဲ့နောက်စစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့တောင်းလျှောက်ပစ်ခတ်လာတာမို့လို့အခုလိုအရက်သားထိခိုက်ဒေဆုံးရတာလို့ဆိုပါရတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုကျွန်မကပဲဆက် ဲကုန်းတည့်ရက်ကွက်လူနေအိမ်ပေါ်မှာလက်နက်ကြီးကြီးကြလို့အပြစ်မဲ့အရသားပြည်သူတို့တေဆုံးသွားတယ်လို့မျိုးကန်တို့က VOA ကိုပြောပြပါတယ်။မနေ့ကည၈နာရီလောက်ကမိုးပြဲမြို့ညောင်ဝိုင်းရက်ကွက်မှာတိုက်ပွဲဖြစ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဥတီရာမရှိအလွန်အကျွံပစ်ခတ်နေတာလို့မိုးပြဲမြို့ကန်က VOA ကိုပြောပြတာပါ။အ
ဲ့မှာဒီစစ်ကောင်စီတပ်ဆွဲထားတာ၃လဝန်းကျင်လောက်ရှိပြီပေါ့။အဲ့ဒီရက်ကွက်ထဲအခုမှဒီတိတိတပ်ဆွဲတွေဖြစ်တာပေါ့နော်။အဲ့ဒီနားမှာဖြစ်ပြီဆိုတော့ဒီစစ်ကောင်စီကတိတဲ့အချိန်ပဲဒီအနီနာတစ်ဝိုက်မှာလက်နက်ကြီးတွေချတာပေါ့နော်။အခုဆုံပါသွားတာဒီညောင်ဝိုင်းရက်ကွက်နဲ့ငါးဖလုံလောက်ဝေးမှာပေါ့။ဒီပကောတိရကွယ်ပေါ့နော်အဲ့နာတော့ဝိုင်းနေနေဒီကြာတော့ချောက်ကြာတာအကြောင်းဒီကဲဦးထိတာပေါ့နော်ဒီတူတူထိတာအသာထိနေလဲမကြပါဘူးဒါဆုံးသွားတာပေါ့
မနစ်တုန်းကတိုက်ပွဲတွေကြီးကြီးမားမားဖြစ်ပွားခဲ့ပြီးတဲ့နောက်ဒေသပြန်ပြီးတည်ငြိမ်လာပြီးဆိုပြီးဒေသခံတချို့နေရပြန်လာကြတာမကြသေးခင်မှာပဲအခုဒီချိန်ထပ်ပြီးတော့မိုးပြဲမြို့ပေါ်ကိုလက်နက်ကြီးကြီးကျလာတာဖြစ်ပါတယ်ဒီကနေ့မွန်လွဲပိုင်း2နာရီအထိပြစ်ခတ်တန်းတွေတည်ငြိမ်နေပေမဲ့မျိုးပေါ်မှာအပြင်ထွက်သွားလာတဲ့သူကမရှိသလောက်နေပါပြီးဈေးဆိုင်တွေပိတ်သိမ်းပစ္စည်းတွေရွှေ့ပြောင်းနေကြရတယ်လို့ဆိုပါတယ်
ဒီအနေထားအနေနဲ့ကြည့်မယ်ဆိုရင်ဒီမျိုးပေါ်မှာသွားလာတာတွေပိတ်မတွေ့ရဘူးဆိုင်တွေကပိတ်တာတွေများတာပေါ့နော်ပစ္စည်းရွှေ့တာတွေကျတော့တွေ့နေရတယ
်အခုလိုဖြစ်ပြက်မတိုင်ခင်ရပ်ပိုင်းကလေးကလည်းအနီးနားမှာလက်နက်ကြီးပစ်ခတ်တန်းတွေကိုမိုးပြဲမျိုးတွေကနေခက်ဆိတ်ဆိတ်ကြားနေကြရတယ်လို့ဒေသခံကပြောပြပါတယ
်ဒီရက်တပတ်ကလေးမှာဒီပက်ခုံတိုင်ရန်တွေလက်နက်ကြီးချလာတော့တော်လေးရဲ့ဆက်တိုက်တော့ကျွန်တော်တို့ကြားနေရတာပေါ့နော်ဒီ body supply ဆက်မှာတော့သူတို့ချတယ် body supply အကျော်လို့ဒီတရားပြည်နည်းနည်းတရားပြည်နဲ့ထဲရောက်တဲ့အဖက်ယူပေါ့နော်သူတို့ချတာနောက်ဒီမနေ့ညမှပဲဒီမူပြေမြို့ပေါ်ပြန်ဖြည့်တာပေါ့အချိန်နေကြတော့ဒီတူတွေအချိန်နေကြတော့ဒီ street area ဖြည့်ခဲ့တဲ့နေရာတွေကကြတော့သူတို့ပြန်မနေကြတော့ပါဘူးတော်တော်လေးကိုထွက်ခွာသွားကြတာပေါ့
အခုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့တော့နှစ်ဖက်အဖွဲ့အစည်းကသတင်းထုတ်ပြန်တာမရှိသေးပါဘူး။မိုးပြဲမြို့ထဲမှာမနစ်တုံးကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကိုမပြန်ရဲကြသေးတဲ့ဒေသခံပြည်သူတွေအဖို့မှလည်းစားတောက်နေထိုင်ရေးနဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့သိရပါပါတယ်ရှင်။